ဟုတ်ကဲ့ကိုမျိုးညွတ်ခင်ဗျာဒီကနေ့ဒီလူငယ်တွေနဲ့တောင်ဆန်းစုကြည်ဆွေးနွေးပွဲကနေပြီးတော့ဘလို့အဖြေရလမ်းမျိုးများထွက်ပါလဲ
ခုနကတို့ပြောလူငယ်ကွန်ရက်နဲ့ပတ်သက်ပြီးလူငယ်တွေအားလုံးကတိတိနားလည်တယ်အလျာတိတိနားလည်သူချင်တတ်တယ်ဟောဒီနေ့ဆွေးနွေးပွဲမှာလည်းဒီကတိုင်းပြည်ရဲ့လိုအပ်ချက်တွေဖြစ်တဲ့ကျမရေလူမှုရေးနိုင်ငံရေးပေါ့ဒါလေးကိုဒါလေးတို့အနေနဲ့ဝေဖန်ပြီးတော့လိုအပ်တာတွေအားလုံးကိုတို့တို့ဆွေးနွေးနိုင်မှာကြတဲ့အတွက်အဲဒီကတိတိနားနားရှိတယ်နောက်လက်ရှိစစ်တော်နဲ့ပတ်သက်ပြီးတော့အလျပြောတယ်ကြောင့်လူငယ်တယောက်ကမေးတယ်အဲ့ဒီလွတ်တော်ဘလို့သဘောထားလဲလွတ်တော်နဲ့လွတ်တော်ဘလို့ဘလို့သဘောထားလဲတန်လျာခုဆိုလို့ရှိရင်ဒါလွတ်တော်ခေါ်ပြီးဒါအစိုးရဖွဲ့ရလာတော့မယ်ဒါပေမဲ့ရှင်းစစ်နဲ့မြန်မာနိုင်ငံရေးမှာလွတ်တော်တွင်ကတော့နိုင်ငံရေးလုံးမယ်ဆိုတဲ့ဥစ္စာကိုသူလုံးဝသဘောမတူဘူးပေါ့ဒါပေမဲ့လွတ်တော်အပြည့်မမရှိတဲ့လူတွေကလည်းနိုင်ငံရေးလုံးပိုင်ခွင့်ရှိတယ်ဒါမှသာလေတနိုင်ငံလုံးစွန့်ချုံပြီးတော့နိုင်ငံရေးကိုလုံးဝမယ်ဆိုတဲ့ဥစ္စာကိုအဒီနည်းနဲ့ပြည့်တော်ပြောရပါတယ
်ဟုတ်ကဲ့
လွတ်တော်မှာအဓိကအားဖြင့်ဒါတက်ကန်ဖွံ့ဖြိုးရေးပါတီရောဒီစစ်အစိုးရရဲ့ဒူတွေရောအားလုံးကြည်စိုးရတာဖြစ်တဲ့အတွက်စွတ်တော်တွင်ရဲ့နိုင်ငံရေးအခြေအနေကိုကြည့်ရင်မြင်နိုင်ပါတယ်ဆိုရအောင်အန်ဒီကပြောပါတယ်။ဒါကြောင့်မလို့စွတ်တော်အဖြစ်တော့မှရှိတဲ့ဒီမိုဒယ်ဒီအင်အားစုတွေအားလုံးကလည်းနိုင်ငံရေးကိုပါဝင်လုပ်ကင်ဖို့လိုအပ်တယ်။ပါဝင်လုပ်ပိုင်ခွင့်ရှိရမယ်ဆိုတဲ့ဒီနိုင်ငံရေးအယူဆအဒီအနေနဲ့ဒုငယ်တွေကိုပြတ်ပြတ်သားသားအနေနဲ့ပြောလိုက်ပါတယ်။
ဟုတ်ကဲ့နောက်ထပ်ပေါ့လေဒီလူငယ်တွေနဲ့ပတ်သက်လို့ဆွေးနွေးတဲ့အချက်တွေထဲမှာဘယ်လိုထူးခြားတဲ့အချက်တွေပါပါလဲ။
ဒီလူငယ်နဲ့ပတ်သက်တဲ့အခါကျတော့ဘာလို့ဆွေးနွေးကြလဲဆိုတော့အများစုကစစ်မှုမထမ်းမနေရဥပဒေကိုအများဆုံးဆွေးနွေးကြတယ်ဗျ။ဒီဟာကိုတို့လူငယ်တွေအနေနဲ့သဘောမတူဘူးဆိုတဲ့အားတွေကိုလည်းတို့ဆွေးနွေးကြတယ်ဗျ။ကျွန်တော်တို့တော်စမ်းမှုကြည့်ရတယ်ဒါလူငယ်နဲ့ဆက်ရတဲ့လူငယ်တွေကနေအတန်ထွေးရမယ်ပေါ့နော်။လူငယ်တွေကချက်ကြလားမချက်ဘူးလားလိုလားလားမလိုလားဘူးလားဆိုတဲ့ဥစ္စာကိုလည်းဟိုတတိရှိရှိနဲ့တတိရှိနဲ့ပေါ်ဆောင်နိုင်ရမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ခေါင်းဆောင်လည်းဒါလူငယ်တွေပြတ်တာပြောပါလေ
။ဟဲ့ဒါကတော့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်လူငယ်ကောင်းဆောင်ကိုမျိုးညွန့်ကိုမေးမြန်းခဲ့တာပါ။ဒါအပြင်ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မန္တလေးမြို့ကရှစ်နေလူငယ်တဦးဖြစ်တဲ့မတ်စုနန္ဒာကိုလည်းမေးမြန်းခွင့်ရခဲ့ပါတယ်။သူကိုပထမအဆုံးမေးခွန်းတစ်ခုမေးကြည့်ခဲ့ပါတယ်။အညီမလေးတို့ဒီနေ့ဆွေးနွေးပွဲလာတက်တဲ့အထက်မှာဒီဗားရီများအထူးထူးခြားခြားဆွေးနွေးခဲ့ကြပါလေခင်ဗျာ။
ဒီကတော့ဒီအန်ဒီနဲ့သမီးတို့တို့လူငယ်ဆွေးနွေးတာတော့ကိုရဲဖွဲ့ဖို့နဲ့ကိုရဲရဲ့အထိပ္ပယ်နဲ့ပတ်သက်ပြီးတော့ပြည်ပြန်ဆွေးနွေးကြတာရယ်နောက်ပြီးတော့တခြားပေါ့နော်ပညာရေးတွေလူငယ်တွေရဲ့ပညာရေးတွေအငယ်ကြီးနဲ့ပတ်သက်တာတွေဦးရေစုံမှုရေးတွေအားရယ်ဆွေးနွေးသွားကြတာများပါတယ်
။ဟုတ်ကဲ့ဆိုတော့ဒီညီမက NLD အဖွဲ့ဝင်လား
။ဟုတ်ပါဦးရှင်ညီမကအပြင်ကပါစိတ်ဝင်စားလို့လာပြီးတော့ဒီနေ့တက်ဖြစ်တာပေါ့
။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီညီမတို့လူငယ်တွေအနေနဲ့ကရောပေါ့လေဒီနေ့ဒီတော်ဆန်းစုကြည်နဲ့ဆွေးနွေးပြီးတဲ့နောက်မှာဒီဗာဒီများပြန်ပြီးတော့လှုပ်ဆောင်ပြစ်မယ်လို့ထင်ပါလဲ
။အဲ့ဒါနဲ့ပတ်သက်ပြီးတော့မန္တလေးမှာကျမတို့လုပ်ငန်းနဲ့ပတ်သက်ပြီးတော့ခါကျတော့ကျမတို့ဆင်းနေလူငယ်များဆိုတော့ခါကျတော့ဟိုဥရင်နဲ့ပတ်သက်ပြီးတော့ကုညီနိုင်တာတွေတယောက်နဲ့တယောက်နဲ့ဆက်ဆက်ပြီးကုညီနိုင်တာတွေအဲ့ဒါမျိုးတွေရောလုပ်ပေးနိုင်တယ်လို့ညွှန်လင်းချက်ရှိရပေါ့နော်။အခြားသူနဲ့လာပြီးဆက်သွယ်မယ်သူဒီတယောက်နဲ့တယောက်နဲ့ဆက်သွယ်ပြီးတော့ခါကျတော့အကူအညီတွေပေးနိုင်မယ်လို့လည်းယုံကြည်ပါတယ်။
ဟုတ်ကဲ့နောက်ပြီးတော့ဒီညီမလူပဲပေါ့လေဒီတတိုင်းပြည်လုံးမှာရှိနေတဲ့လူငယ်တွေကိုရောညီမဘာပြောချင်လဲ
အလိုမဲတို့စုကိုယုံကြည်လို့သူတို့ကိုကိုလူငယ်အစ်စင်နဲ့ယုံကြည်ပြီးတော့ပေါ့နော်တရားနဲ့တရားချိတ်ဆက်ပြီးတော့ခါကြတော့ဒီလိုကိုရက်ကိုပဲစစ်စစ်တရားလုပ်သွားနိုင်မယ်ဆိုလို့ရှိရင်တန်းကြည်တော်အများကြီးလူငယ်စစ်စံပို့ပြီးတော့ခါကြတော့ထီပြရရောလုပ်နိုင်မယ်လို့လည်းသူထင်ပါတယ်အဲ့လိုပဲယုံကြည်ကြဖို့ပေါ့နော်အလုံးလည်းတိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီညီမကဒီ88တုန်းကပဲရွယ်ရောက်ပါလဲ
88က88တုန်းကတော့5နှစ်ပါ
5နှစ်သမီးဟုတ်ကဲ့
အခု88နှစ်ပေါ့
ဟုတ်ကဲ့ဆိုတော့ဒါဘလို့သိရှိပြီးတော့ဒီညီမဒီလုပ်ငန်းတွေမှာစိတ်ဝင်စားလာတာလဲ
ကျမတို့ဒီမှာပင်နန်းဆွေးရလာတဲ့ရင်းနဲ့ပေါ့နော်မတို့တငယ်ချင်းကနေပြီးတော့ခါတော့မတို့တငယ်ချင်း TND ကသူငယ်အဖွဲ့ပေါ့နော်အဲ့ကနေပြီးတော့ခါကျဆက်ဆက်ပြီးစိတ်ဝင်စားမှုရှိရင်တက်ရောက်ဖို့သူကဖိတ်ခေါ်ရဲ့အတွက်ကြောင့်မတို့တက်ဖြစ်တာပါ
ဟုတ်ကဲ့နောက်တစ်ခုကဒီညီမအနေနဲ့ပေါ့လေမြန်မာနိုင်ငံကိုဘယ်လိုတိုင်းပြည်မျိုးဖြစ်မြင်နေတာရှိလဲ
။ဆားကဘာနဲ့ရှင်ပြီးတော့ခါကြတော့အစိုးရမြေတိုးတက်တဲ့နိုင်ငံလေးကိုလူတွေမနှိမ့်ချဖို့ပဲဒီကပေါ့
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကုလို့ပြောပေးတာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့